အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမနဲ့သူကိုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခံကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။ဒီတဲ့လေးလိုက်စီစဉ်ကထူဆိုပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရှေ့ပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမှုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုလက်အတုလက်ဆိုသလိုပဲအဖတ်ခံနေရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အားဖြင့်တန်းစီစည်းဝါးအခြေအနေဟာအောက်ခြေလူသားသားတွေအတွက်ခဏအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုံသမားအဖွဲ့ရုံးကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုံသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနဲ့ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆွေးနွေးတာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေဟုတ်ကဲ့ဒီတလနလအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းချင်းပြောပြပေးလို့ရမလားခင်ဗျာ
အော်ကျွန်တော်တို့လမ်းကြီးရဲ့တရင်ချက်တွေဒီရသလို့ရှိရင်ဒီပိုင်းလာနဲ့ဒီဂျွန်ဂျူလိုင်းပေါ့နော်နလအတွင်းမှာကိုပဲအလေစတိုက်သူလိုပဲထိုင်းနိုင်ငံတောင်ပိုင်းမှာဒီမြန်မာနိုင်ငံသားတွေပေါ့နော်တရားမဝင်မြန်မာနိုင်ငံသားတွေကိုဆဲစီးတာတွေအလားစတိုက်သူလိုပဲကြားနေရပါတယ်သူတို့ကြတော့ကျွန်တော်တို့ခုနောက်ဆုံးကြည့်ရတဲ့အခြေအနေရတယ်ရှင်ထိုင်းကနေပြီးတော့တောင်ဝင်ရှိရပြီးတရားဝင်ကြောကြားထားတာဆိုလို့ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်ဒီနလာတော်တော်မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေဟာတရားမဝင်ရောက်လာတာတွေကိုဆက်စီးရေးယူရတယ်ဒီလိုသိရပါတယ်ကြာဟာဆိုလို့ရှိရင်အခုကာလမှာပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီခေါင်းလာပိုင်းထဲမှာဆိုလို့ရှိရင်တော့နိုင်ငံရဲ့အခြေအနေရဆိုလို့ရှိရင်2018မှာလည်းသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်တက်တန်းဒီကတည်းကစတဲ့တက်တန်းတူအောင်နဲ့ကလာတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမုံနဲ့လူသမားတွေနောက်ကကအထောက်ထားမဲ့လူသမားတွေကိုဖန်စီရဲ့အလားဒီ operation တွေရှိတတ်တဲ့လားလားတွေရှိပါတယ်2018ဒီဥစားလာဒီဝင်လာတွေမှာလည်းဒီလိုဖန်စီတာတွေနေရာရင်းဒေသကိုပြန်ပို့တဲ့ပြန်ပို့ခံတဲ့လူသမားတွေရှိခဲ့ပါတယ်က
ြဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာဒါဟိုကျွန်တော်တို့တရားဝင်စာအုပ်နဲ့ဟို MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူတမတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းတရားမဝင်ရလဲနော်ခမန်းကြီ
းဟုတ်ကဲ့ခမန်းခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းတုန်းကထိုင်းအလုပ်သမားဦးကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာထိုင်းနိုင်ငံအတွင်းထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့အဲ့လာဝင်နိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးသန်းကျော်ရှိရည်ပြောပါတယ်ဒီထဲမှာအများစုကကျွန်တော်တို့မြန်မာရှူကြောင်းအလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့ပြောဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်လန်းခွဲကျော်နဲ့သုံးသန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံရှိရည်အလုပ်သမားတွေလည်းလုပ်နိုင်နေရမှုမျိုးကိုလူတွေရှိတယ်လို့သိရပါတယ်ကြာဒီအခြေအနေမျိုးတွေရှိပါတယ်ကြာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနဲ့ဝင်းကိုလည်းအလဲပေးကြပါလားခင်ဗျာဦးရဲနဲ့ဝင်းဒီလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနဲ့ဝင်းရေဟိုဦးရဲနဲ့ဝင်းဟာလည်းဟိုအရင်တော့ကတည်းကမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘုကိုတိုင်းစီတာကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်သိရပါတယ်ဆိုတော့ဒီတိုင်းပြည်စီးပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလုပ်လုပ်ကြတာလူမျိုးဖြစ်နေတာဟုတ်ဆိုတော့ကျွန်တော်တို့နိုင်ငံတွေမကဘူးဒေတာတွေနဲ့တခြားနိုင်ငံတွေမှာလည်းဆိုတော့ဥမှုကျော်ပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လေဘိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲ။ဆိုတော့ရှေ့ပြောင်းလုပ်သမားဘဝတွေနဲ့သူတို့လည်းလုပ်နေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီအထက်မှာအတော်လေးဆိုးနေသလားလို့ပါ။တန်အင်းဒီနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာက ဥယျာဉ်ဝင်ရေဟိုအလောက်ကန်ဖန်ပြီးပေးနိုင်မှုအားနေနေတာလားလောက်အားကနေတာလားမြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရတော့ဒီအလောက်ကန်ဖန်ပြီးပေးမှုကလည်းတစ်သက်ကအားနေတာပါတယ်ဒါလောကလာကနေရလဲပါဒီနှစ်ခုတော့တော့ဆက်ဆက်ပါတယ်ဟိုဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်ဂျီအစိုးရလက်ထက်မှာဒါသမှုဆောင်နေမှာဆိုဒီ CND လေပေါ့အခြေချုပ်လုပ်ငန်းလေးမှာဆိုရင်ဒါအလုပ်ကံကျိုး၅ဒင်းလောက်သူတို့ဖန်တီးပေးနိုင်တယ်ပေါ့။ဒါပေမဲ့လို့တကယ်တမ်းလုံးလို့ခြင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်။အဖြစ်အရင်းအကြောင်းရတော့ဘာလို့ဆိုတော့တန်းတီးရတကယ်ဟိုလေယာမီလေယာပြဿနာပေါ့။လေယာမီပြဿနာကိုအဲကျော်မဖြစ်ချင်းပေးနိုင်ဘူး။လေသမားရပုံပုံဆင်းရလာတဲ့အချက်လေးတွေဖြိုက်လာတယ်။အဲဒီကနေပြီးတော့အလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့။အဲဒါဒီလူကြရီကိုဝင်လာတဲ့အလုပ်သမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူကြရီရဲ့တက်ရှိတက်မှုဆောင်နေမှာအလုပ်အများဆုံးပေးနေတာကမိန်းကလေးလုပ်သမားတွေကိုဖြစ်ပြီးတော့ဒီလူသားလူသားကြီးကအများအားဖြင့်အလုပ်ကံမရှိကြတော့အဲ့ကကျတော့ဒီလူငယ်လေးတွေကအများအားဖြင့်ဒီပြပကိုဆွတ်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်တဲ့မျိုးရတရားမဝင်မျိုးရဖြစ်ကြမှုတွေကအများကြီးဖြစ်နေကြတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဟိုဥယျာဉ်မှာတော့အရင်တုန်းကတော့ဒီတနင်္ဂနွေတိုင်းတာနဲ့အလုပ်ကမအရေးတွေဆောင်ရွက်ပေးဘူးရပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကရောဒီအလုပ်ကံဟိုပါပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်နေနေရမှာအလုတ်ကန်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်လေ့လာကြည့်လို့ရှိရင်အလုတ်ကန်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတော့ရှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကန်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမပေါ်နိုင်တော့အခုပြဿနာတွေကအခုလိုဆက်တက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်ဆရာကောင်းတယ်အမှန်မှားတော့ဆက်တက်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးမွန်းရဲ့နိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့တိုင်းရဲ့ထိတွေ့ဆက်ဆံနေရာသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့ကျွန်တော်ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုစီးပွားကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့ဒီလုံနိုင်မှုတွေသိကျော်တဲ့နေရာမှာလေတကယ်ပြည်ပြည်လုံနိုင်မလားဆိုတော့ဒီနေ့မလုံနိုင်ဘူးဗျာသူတို့ရည်မှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကင်လာတဲ့ညီညီလုံနိုင်မှုတွေနဲ့အတူဒီအလုတ်ကင်တွေဆန်းပြီးပြည့်တဲ့နေရာမှာလေပါဆိုဒီအလုတ်သမားကြီးရဲ့တကယ်လိုအပ်ချက်အခန်းကဏ္ဍပေါ့နော်လုတ်ခါတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်ရင်းနဲ့ဥယျာဉ်နဲ့ညီရရှိအောင်သူတို့အကောင့်တွေမပေါ်နိုင်ဘူးဒါကဟုတ်တကယ်တော့ဒီပြည်လေးမှာအလုတ်ကင်တွေရရဲဆိုရင်တော့မလုတ်သမားကြီးရဲ့ကျင့်ရနေတာမဟုတ်ဘူးသာရတော်ရေးအစင်မပြေလေးခိုင်အစင်မပြေဘူးဒုက္ခနာသာတွေကတစ်ဖက်ကတော့ပြင်းကြတာတိုးတက်မလာဘူးတစ်ဖက်ကလူမျိုးမှုစိတ်ကပြင်းကြလာတယ်ဒီအချက်တဲတွေကတော့ပြောမယ်ဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်ကျမှပဲဖြစ်နေတာကဘာလဲဆိုတော့ဒီအလုပ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်ဒါကြောင့်လဲဆိုတော့ဒီကိစ္စကဟိုပြောမယ်ဆိုရင်ဒီနာဝတနာအဖဒီအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုံနာမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာယင်းနှုံနာမှုနဲ့သူပေါ်ပေါက်လာတဲ့တန်းနဲ့ချီရဲ့ချီရဲ့ဒီအလုပ်သမားတွေအဆန်ကန်တာကိုဖဲ့မစင်ပါဘူးအဲ့ဒီကိစ္စမှာဒီလုပ်ငန်းဝင်တွေကဒီခြေကြောင်းလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေတက်လာတဲ့လုပ်သမားတွေကိုဒီလက်ကြီးလက်ကြီးတက်လာတဲ့လုပ်သမားတွေတုံတို့ကြောက်လို့တက်ရတဲ့ဟိုဒီစက်မှုဆောင်တွေရဲ့ဒီတကယ်ကျူးကျော်လို့နေရာမျိုးတွေမှာစင်ရတဲ့ရက်ကွက်တွေမှာဖြစ်ကလေးနေရတယ်အဲ့ဒါတို့ကိုရင်းပြီးအစအစင်ဒီစားရေးတောက်ရေးအစင်ဒီအဲ့ဒီပြည်ပြည်အစ်တော်အဆောင်ကြီးပြည်မြင့်တဲ့ကျမ်းမာရေးဆောင်ဆောင်မှုတွေကမရှိဘူး။ဒါအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီလုံငန်းမှုတွေအများကြီးဝင်လာလို့အလုပ်ကိုင်းကြီးအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်သွယ်ပြဿနာတွေကတက်လက်ဖြစ်ပေါ်နေမှာ။ဖြစ်ပေါ်နေတဲ့ဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကျတော့ပါလို့ဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါလေ။အဲကြောင့်ပေါ့ပါလို့ဆိုဒီပြည်လေးမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမှုချင်တော့ဘူး။ဒါလည်းဆိုတော့ဒီလေးကနှစ်လုံးလဲဒီလောက်ပဲ၊ဆယ်နှစ်လုံးလဲဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်တက်ကကဘာလဲဆိုတော့ကြည့်ရင်သူ့ဘဝပို့တိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအသက်25နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့တက်ကဘာအာမခံကြမှာမရှိဘူးဟိုစုပ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခံမှာမဆက်မနိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောပြနေတယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြည်စီမှာတော့ဆွေးရည်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့ဓမြအလုံးလုံးကြဖို့သူတို့ကဒီမှာတော့ပေါ့တရက်တုံတုံလုတ်ပေးနေတာဟိုဒီဘက်ကအစိုးရတွေကတော့အဲ့ဒါကိုခွာခြားမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေမို့ဆိုတော့ဟိုအခုနေ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှောက်နှံမှုရှိလို့လောက်ကမ်းမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုနိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့ တနည်းအားဖြင့်ဟိုအလုတ်ကိုင်ဖန်တီးရိုးအထောက်အကူပြုမယ်ထင်ပါတယ်။ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်တော်ရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံနေဝင်ဆင်းနေမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
အခုရှိပါရှာအကျကျွန်တော်တို့ကလေကျွန်တော်တို့ကလက်တွေ့အခြေအနေပြောရရင်ကျွန်တော်တို့ကတောစုတောင်သားဆိုတော့လေလေသမားယာသမားတွေဆိုတော့လေသမားရေလေသမားရေရှိတဲ့ထဲမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ကိုဘက်ကဆိုရင်ကျွန်တော်တို့လေသမားတွေဟိုကျွန်တော်တို့လေသမားတွေကဟိုကျွန်တော်တို့ယာရီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကျွန်တော်တို့ဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတယ်ကျွန်တော်တို့တက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့အလုပ်သမားတွေကအခုတက်တော့လဲမရတော့ဘူးဟိုအဲ့လိုအစားရှိတဲ့ပြင်ကျွန်တော်တို့လူနဲ့တော့ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာအလုပ်သမားလူကန်စားအလုပ်မရှိတော့ပဲဖြစ်တဲ့ခါကျတော့ကျွန်တော်တို့ဟောပေါ်ဝင်ဝေးကိုရတာလေဆိုတဲ့နိုင်ငံကြီးအင်ဂျင်နိုင်ငံကြီးကောက်ရလာကြတယ်အဲ့ကြတော့ဆရာကျွန်တော်အလို့ရှင်လို့သမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်ပါလိမ့်ကျွန်တော်ပြီးတဲ့လောက်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ဟိုပေါ့ဟိုလူသမားတွေကိုနိုင်ငံခြားမထွက်စီခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံပြစ်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်တောင်းလျှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ပြေလိမ့်မယ်လို့ထင်တယ်ဆရာ။ဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကဟိုအလုပ်သမားတွေကျွန်တော်မြန်မာနိုင်ငံအခြေခံဟိုစင်သားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံကအနေငယ်သောစိတ်ယုံလုံယုံနေလုပ်ငန်းရှင်တွေကျွန်တော်တို့နိုင်ငံမှာဆိုရင်ကျွန်တော်တို့အလုပ်သမားတွေလည်းမိသားစုနဲ့ဥမကွဲတမ်းတဲ့နေရာထိုင်ရစစ်တီမှာပေါ့ဆရာဒါပါပဲဆရာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုရဲနိုင်ဝင်းကိုကျွန်တော်တက်လက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ်ကိုအစိုးရကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်။ဒီကျွန်တော်တို့လည်းအရင်ကဒီကဏ္ဍမျိုးမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေကပြောနေတာကတော့လေယာကွင်းမှာဆေးရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လိုအပ်ကနေသွားတာအပောင်းဝင်ပေါ့လုပ်ဖို့နေရဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားတခြားလေသမားတွေကပြန်ပြောတာလည်းလေရမည်လုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နောက်ထပ်ကျွန်တော်ဆိုကိုရဲနိုင်မောဟိုကိုရဲနိုင်ဝင်ဘယ်လိုလေ့လာမိတယ်လို့ဒီဟိုလေယာကဏ္ဍကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခက်အခဲလို့ဖြစ်နေတာ哦
ဟုတ်ကဲ့အဲဒီကတော့ဒီဟိုလေယာကဏ္ဍရဲ့ဒီပါလို့ကတ္တနာကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့ပြင်မကတ္တနာပေါ့ဗျာပြင်မကတ္တနာ၄ရက်လို့ကျွန်တော်အမြင်တယ်ဒီကတော့ဒီလေယာဆိုင်ဆံမှုနဲ့ပတ်သက်ပြီးတော့ဒီကြပြီးရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခိုင်အောင်မှာမရှိဘူးအဲဒါမှဒီအချိန်ကြီးဒီဒိဋ္ဌိကပြင်တနာတွေကျွန်တော်မဖြေရှင်းနိုင်ဘူးနောက်တစ်ခါဘာလဲဆိုလေဓမ္မတွေမှာအရင်းနှီးမြှုပ်နှံတဲ့ကတ္တနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူးနောက်တစ်ခါကဒီနဲ့ဒီမပြင်းနေတဲ့ကတ္တနာဒီကောကတ္တနာပေါ့နောက်ဤပညာဒီကတ္တနာ၄ရက်ကိုကျွန်တော်ပုံမှန်ကတော့ဖြေရှင်းနိုင်ဘူးကိုရင်တော့ဒီလေယာလုပ်ငန်းဖွင့်ပြီးရဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းတွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းတွေကလေသမားလိုအပ်တာဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာလည်းရှိနိုင်။ဒီလိုအပ်တာ100ဒေါ်လာလောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကျရက်တီလို့မရဘူးနော်။အဲ့တခါဒီလေယာသမားတွေအနေနဲ့ကဒီအဖက်ကမလဲဆိုတော့စိတ်ရန်လေယာတွေအတန်းကြီးဩသွားလို့ပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဒီဒီဒီရဲ့ကတ္တနာရင်ဆိုင်ရတယ်။ဒါရဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေတော့ဒီအုပ်ထားတဲ့ကုမ္ပဏီတွေစိတ်ကျချင်တဲ့ဟာမျိုးရင်ဆိုင်ရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေယာမားတွေအတွက်ကအတွက်ကတော့ဒီကျေးပြီးပြီးတဲ့ကတ္တနာလေယာမီကတ္တနာအစည်းကတ္တနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ဆားတဲ့အခါဒီဆင်းရဲမွဲတည်လာတာအဲ့ဒီမှာကတော့ဒီသူတို့ကာသမီတွေအပါအဝင်သူတို့ပါဝင်ကပါလဲဆိုတော့အခုလေယာလုပ်ငန်းမှာလုပ်တဲ့လူသမားတွေကလေယာလုပ်ငန်းကိုသူတို့ကြတွေချက်လာတယ်သူတို့ကမလဲသောသောတင်တော့ပြောတယ်တကယ်တော့လုပ်ငန်းပြီးနိုင်တာကဟိုမိန်းကလေးတွေကိုအကန့်အသတ်နဲ့ပြီးနိုင်တယ်ယောက်ျားလေးအများကြီးကြတော့မပြီးနိုင်ကြဘူးတော့အဲဟိုအဲ့တော့ဗာလဲဆိုတော့ဒီကြီးကောက်ကိုဆက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့။အဲ့တော့နေရာမျိုးစဉ်းကြိုးရေးလက်ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မတ်သက်သမားတွေမဖြစ်ချင်းနိုင်ဘူးလို့ဒီစင်းရဲမွေးတွေကိုပြဿနာကြောင့်မဖြစ်ချင်းနိုင်ဘူး။အတစ်ဆက်တည်းကတော့ပူဇော်ဝင်နဲ့ပြောကြတယ်ဗျ။အဲ့ဒီကိစ္စလည်းဒီလိုပဲ။တကယ်တမ်းကျတော့နိုင်ငံတကာယဉ်ကျေးမှုနဲ့စိတ်ကြော်နေတယ်လို့ပြည်ရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေပါ။ဒါဒီလိုလုပ်ငန်းစီမံရေးကွန့်ကြိုးလာအောင်တကယ်အစိုးရပံ့ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူး။ဟိုနိုင်ငံကချင်းကြီးတွေပေါ့ဗျာဂျာကာလိုချင်းကြီးတွေရပါတယ်ချင်းကြီးကအတူကစုံချတတ်မှ900ခန့်လုံးပဲရှိတယ်ဒါပေမဲ့လို့တကယ်လုပ်ငန်းရှင်လေးတွေပြန်ကြည့်တဲ့အခါကျသူက700ခန့်လုံးတော့ရှိတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းရှင်လေးတွေမဖွင့်လို့လာတာလေအလုပ်ကန်ရှားပါမှုရဲ့တော့တော့ဖြစ်လာတဲ့ပြဿနာတွေကပါပါတယ
်ဟုတ်ကဲ့ဟိုရန်နိုင်ဝင်ကျေးဇူးတင်ပါတယ်အခုကျွန်တော်သောရရှင်နေဝင်ပြီးတော့ဟိုစာနဲ့ရေးပြီးဆွေးနွေးထားတာကိုလည်းကျွန်တော်တို့ဟိုဖတ်ပြကြပါတယ်မနားလောက်ဖတ်ပြပြတော့ခင်ဗျ
ဟုတ်ကဲ့ပါရှင်ပထမဆုံးအကောင့်ကတော့အောင်တူရာဆိုတဲ့သူပါ ကမ္ဘာအမွေးဆုံးနိုင်ငံမှာဖုန်ချိုးနေတဲ့နိုင်ငံတွေလောက်လစာမှမပေးနိုင်တာတွားကြမှာပဲလေတဲ့နိုင်ငံခြားတွေလိုလစာပေးလဲလုပ်ငန်းရှင်တွေပြုတ်မှာပေါ့အကောင်ဆုံးကတွားမဲ့သူတွေကိုအစိုးရကကူညီပြီးတက်ဆိုင်ရာစံအမတ်တွေကကာကွယ်ပေးစီချင်တာပါပဲတဲ့အရင်ခေတ်တွေကတော့တချို့တန်ရုံတွေမှာအခွန်ဆောင်ရမတပါညီတိကိစ္စမှဆောင်ရမပေးပါလို့ရေးထားခဲ့ကြဘူးတယ်လို့ဆိုထားပါတယ်ရှင်။နောက်အကောင့်ပိုင်ရှင်တယောက်ကတော့ပီတာကိုကိုလို့ခေါ်ပါတယ်။ကျွန်တော်တို့နိုင်ငံမှာတဲ့စင်ကာပူဝန်ကြီးချုပ်လီကွမ်ယူလို့လူမျိုးရှိနေရင်တော့တိုးတက်ပြောင်းလဲမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ညီချင်းရေးကိစ္စ2008ဥပဒေပြင်ဆင်ရေးအတိအကျတဲ့အချက်တွေပြင်ဆင်ချင်တွေစ조사လိုက်လုပ်နေပေမဲ့ဖြက်စီးရဖြက်စီးကြောင်လိုက်လုပ်နေတဲ့လူတစုရှိနေတဲ့ရွေးတဲ့ကျွန်တော်တို့နိုင်ငံသားတွေသူများနိုင်ငံကနေကျွန်ဘွားကလွတ်မြောက်နိုင်အောင်မဟုတ်ဘူးလို့ဆိုပါတယ်ရှင်။ကြံတဲ့သူနောက်ဆုံးတယောက်ကတော့ကျော်စရာဆိုတဲ့သူပါ။ VOA, BBC, RFA စတဲ့မီဒီယာသမားဆိုသူတွေက NLD ကိုတစ်ဖက်တည်းလော်ပေးခဲ့ကြလို့အခု NLD အနိုင်ရနေပြီးအစိုးရဖြစ်နေပြီးပြည်သူတွေဘာကောင်းသားတယ်လဲ။ဘာတွေပိုကောင်းလာတယ်လဲ။ဘာကနာတွေမှာတိုးတက်ပြောင်းလဲလာတယ်လဲတအားအိမ်ပြန်ချင်ကြီးဆိုတဲ့နိုင်ငံသားရောက်မြန်မာတွေကိုလည်းသနာပါတယ်အခုမြန်မာပြည်မှာမြန်မာလူလတ်ပိုင်းတွေမရှိတော့ဘူးတဲ့အဖို့အဖွားနဲ့တက်ကြီးရွယ်ဦးတွေပေါ်ကျန်နေတဲ့တောနယ်တွေမှာတွားကြည့်ကြပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အတူအခုဖတ်သွားတဲ့ comment တွေဆိုတော့ကျွန်တော်တို့ဆွေးနွေးသွားတာတွေနဲ့ဓာတ်ရိုက်ကိုတက်ဆိုင်နေတဲ့ဟာတွေလည်းဖြစ်ပါတယ်နောက်တော့အကောင့်ပိုင်ရှင်ဦးစိုးရဲဆိုတဲ့သူကတော့နိုင်ငံသားချင်းညှို့နှံမှုအလုံးအရင်းဝင်ရောက်မလာသေးလို့ပါတဲ့ဒါကလည်းအကြောင်းအမျိုးကြောင့်အဲ့ဒီကလာမှအဆင်ပြေနေအင်းဒီချင်းထိုင်းပြည်နာတို့ကနမူနာယူကြည့်ကြပါတဲ့သူတို့လည်းဘာမှတတ်တာမဟုတ်ပါဘူးတဲ့နောက်တစ်ယောက်ကတော့မြတ်နိုးမောင်ဆိုတဲ့သူပါဘာမှမပြောင်းလဲသေးဘူးဗျာတဲ့အခြေခံလူတန်းစားတွေကအခုရေကြီးမတောက်ရရင်တောင်ရေတွင်းလေးတော့မြင်ကျင်တာပေါ့ဗျာတဲ့အခုတော့အမတ်တွေလကကောင်းတာပဲမြင်နေကြရပါတယ်တဲ့ဆိုပြီးဆွေးနွေးထားပါတယ်ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုတိုင်းမှာဟိုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေဟာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုတိုင်းမှာရောက်တာဆိုတော့သူတို့အရင်တော့ဆိုရင်တော့ကျွန်တော်ကြားရတာနေသက်ဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးပြီးအခုဆိုလို့ချင်းတော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲအနေစနဲ့ဓာတ်တွေအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျဆိုတော့ဆိုလိုချင်တာကတော့ဗျာဟိုထိုင်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာတာနေနေလာတာမပေးဘူးဆိုတာလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုကြီးလောက်ဆောင်ပေးနေတယ်လဲ
โอเคကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့ခိုင်းနိုင်ငံလဲမှာရှိတဲ့အတိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းနေကြပေါ့နော်စားဆောင်တွေဂျာနေပြင်လဲနေတက်ပြီးတော့ပေးရတယ်ရှိတယ်နောက်ပြည်လုံးဆောင်ပေးရတယ်ရှိတယ်စိတ်ဝင်စားတဲ့နေရာမှာဟာတော့ကပြဿနာတွေလို့ရှိရင်အလုပ်သမားပြဿနာတွေဖြစ်လာရင်ခိုင်းဥပဒေကဒိုင်လန်စီဆောင်ရွက်ပေးရတယ်ရှိတယ်သူတို့ကြတော့ဆောင်းကဟာမီးတဲ့မိကုန်းကိုဖျားလို့ဆိုလို့ရှိရင်ဒိုင်လန်ရဲ့အတွင်းမှာရှိတဲ့အာရှူကြောင်းရောက်ရှိလာတဲ့မြန်မာရှူကြောင်းဒီသမားတွေကတော့ဒေတာအနှံ့ပြီးပြရတယ်ဒါပေမဲ့လို့ခိုင်းနိုင်ငံလေးမှာအာရောက်တဲ့အခါတိုင်းလေဟာဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုပ်နိုင်တယ်နဲ့အလူထားလို့ရှိဘူးဒုက္ခရောက်နေတာတွေရှိတယ်လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းဝင်အခြေအနေတွေလို့ဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့အခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့အခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟာနောက်နောက်တော့လောက်ရှိရဲ့တကယ်ရှိနေတဲ့လူသားအင်အားရှိနေတဲ့အခါကျတော့သူတို့ကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးကြည့်ပြီးတော့ဆောင်ရွက်တဲ့လူတို့ငငယ်လေးတာအခြေခံဒါတစ်ချက်သိရတယ်။ဒီခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျတို့ခိုင်းနိုင်ငံဥပဒေကပြန့်ဖန်းထားတဲ့ကျတို့မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းလိုက်လို့ရှိရင်လွတ်လွတ်တယ်ဆိုလို့ရှိရင်သူက330ပတ်ရမှာပေါ့နော်။တန်းကို330ရမယ်။ဒါပေမဲ့လို့ဒီစေုံပေါင်း400လောက်ရှိတဲ့လူုံပေါင်း400လောက်ရှိတဲ့မဲဆောက်ဒေသတွေထဲမှာပဲဟလာဒီအများဆုံးရတာက200အစိတ်ပြန်အားရရနေပြီမြေအစိမ်းများတော့ပဲရတယ်၃ရက်နဲ့တစ်ဆင့်ရတဲ့စိတ်ရုံကြီးကလက်ချိုးယူလို့ရစီရင်လို့တော့ပဲရှိတယ်ဘာလို့ဒီချင်းလေးမျိုးကြီးရှိရဲ့လေရဲငွေချင်းကြီးကလည်းစောလုံးကတကယ်ဒီကျန်းမာရေးနဲ့ညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လူစုံနဲ့ဟလာဖြိုက်တိုင်းမှုကြီးရင်းနေပြီးကျေးဆင်းတဲ့အခြေအနေလေးတွေရှိပြီဆိုတာကျွန်တော်သိရတယ်ပြီးပြီဆိုရင်အလုံးအားလက်ရက်ဒီသူတို့ရဲ့ရပိုင်ရေးအခြေအနေတွေကလည်းအပြည့်အဝမရဘူးဆိုတာရှိရတယ်ဒီမှာနိုင်ငံထွက်လာတော့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့ခါမှလည်းကျွန်တော်ဒီမှာအဲ့ဒီကြောင့်မြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းမြေရဲ့စိန်ခေါ်မှုတွေဥရိယစိန်ခေါ်မှုတွေအများကြီးရှိပါတယ်ဒီအဲမှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်ရည်ပေါ်လို့စီအင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်အဲ့ဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေနဲ့ပြီးတော့ကြတော့ GDP စီမံနဲ့ဆောင်ရွက်နေတဲ့ နိုင်ငံသဘောတူဆိုင်ရာနဲ့ရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစစ်တပ်သားတွေစေစေချက်ပြီးစောတော့ကျော်ပြောရတဲ့လုပ်ငန်းငွေနဲ့သူတို့မူလကစာချုပ်ထုတ်ခဲ့တဲ့လုပ်ငန်းငွေတွေမှာမလုပ်ရမလုပ်ကြရတဲ့အခြားလုပ်ငန်းငွေတွေရောက်သွားတာတွေရှိတယ်ပြီးရင်ဒုက္ခတွေသာသာတွေအပြည့်အဝမရတာတွေရှိတယ်ဒီအမျိုးတွေရှိပါတယ်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုမကြီးကိုမကြီးကျေးဇူးတင်ပါတယ်ကိုရနေဝင်ကျွန်တော်တကယ်လိုင်းမဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဟိုဒီကတည်းကအမြဲတမ်းကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါဦးမြန်မာနိုင်ငံအလုပ်သမားပြဿနာအခုလိုမျိုးဒီပောက်သူအလုပ်သမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတတ်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုပ်ကိုင်ဖန်တီးပေးနိုင်အောင်ဗာများအစိုးရအနေနဲ့လုပ်ပေးခြင်းနဲ့လို့အကြံပေးချင်ပါတယ
်ဆိုရတာ SME တွေကိုတစ်ခါအားပေးဖို့လိုတယ်လို့တကယ်လည်းဒါစိတ်မညာအကောင့်နဲ့ပေါ်ပေးဖို့လိုတယ်နိုင်ငံတကာရင်းနှီးလုံးနိုင်မှုကိုသိပ်ပေါ်မှုနဲ့အတူဒီအလုပ်ကံကြီးရလာတဲ့အချိန်မှာဒီအလုပ်သမားတွေအတွက်ထိုက်ကြံတဲ့အခွင့်အရေးတွေပေါ့။ဒီလိုထိုက်ကြံတဲ့ဒုက္ခလာကကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေသူတို့အနာဂတ်ဘဝအာမခံရဲ့ပြည်ရာတွေကိုအဆောင်တွေပေါ်ပြီးမှဆိုရင်တော့အဲဒါရောကြသွားတယ်။တစ်ခါကတော့အလုပ်ရှင်တဲ့အလုပ်သမားဒီပြဿနာတွေကိုအတွေ့အကြုံကဒါကပြန်ပြေတဲ့ပုံစံမျိုးပဲ။သူကိုယ်တည်းကငိုရတဲ့ချက်မှဒီတာဝန်ယူရမယ့်ကိစ္စတွေရှိတယ်။ဒုက္ခမတက်တာရှောင်ကြီးလုပ်ငန်းတွေတစ်ခါကအဆောင်တွေပေါ်ပြီးမှလို့လေ။လူတွေမှုစိတ်ဆွတ်ဆတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့အပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်သွားလာနိုင်တယ်။
ဟုတ်ကဲ့ကမွတ်တော်နောက်ဆုံးကျွန်တော်တို့စက္ကန့်20လောက်ဟိုထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်အစိုးရဒါမှမဟုတ်လေထိုင်းမှာရှိနေတဲ့တန်ယုံကနေပြီးတော့ဗာများလုတ်ပေးစီခြင်းပါပဲလေတစ်ချက်လောက်နှစ်ချက်လောက်ကလေးကျွန်တော်ခက်မှန်းသားလေးပြောပါဦ
းဒီပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပတွေထွက်ခွာသွားတဲ့အလုပ်သမားတွေအတွက်ဆိုလို့ရှိရင်လက်ခံတဲ့နိုင်ငံတွေပေါ့ကျွန်တော်နိုင်ငံတွေပြည်နေတဲ့လက်ခံတဲ့နိုင်ငံတွေရဲ့လာဒီနိုင်ငံသားအလုပ်သမားအရေးကြီးစီလံဆောင်နေတဲ့ဥပဒေတွေ policy တွေအဲ့ဒါတွေကိုဒီချပထမဦးဆုံးကြည့်လို့တယ်ပြည်သူရှင်လို့ရှိရင်တရားဝင်မှုဆိုင်ရာရမြန်မာနိုင်ငံတွေကနေပြီးဆက်ခွာပြီးလွတ်လွတ်လပ်လပ်လူသားတွေတကယ်ပဲအလားဒီကောင်းမွန်တဲ့လုပ်ငန်းငွေတွေရောက်ပြီးတော့ကြတော့ဒီချက်ကပဲအလားဒီလောကကြီးပြီးွားရတဲ့အခြေအနေမျိုးကြီးဖြစ်ဖို့ဆိုလို့ရှိရင်သုံးအောင်ပြောတဲ့ agency တွေပေါ့နော်ပွဲသားတွေကြီးကြတဲ့
agency
တွေဒီပုံမှုရှိလာတဲ့အခါကျတော့အဲ့ဒီရဲ့လုပ်ထုံးလုပ်ပြီးပိုင်းတဲ့ကိစ္စတွေရှိလာတဲ့အခါဆိုလို့ရှိရင်လူသားလူဒီလူသားတွေကပြပောက်ရောက်ပြီးလို့သူစောတော့တရားဝင်မှုထောက်ထားရေလိုရတယ်ပူပြီးပုံကြလာတယ်။ဟာပြီးပြီဆိုလို့ရှိရင်လုပ်ငန်းငွေတွေကစောတော့ကျွန်တော်ပြောကြည့်တယ်။သူတို့ပထမမူလကမြန်မာနိုင်ငံထဲမှာဆောက်ချုပ်ခဲ့
တယ်။ဟုတ်ကဲ့ဖြတ်ပြပါဟုတ်ကဲ့
။လုပ်ငန်းငွေတွေလူစားတွေမျိုးတွေမှာမရောက်ရှိတဲ့လေအခြားလုပ်ငန်းငွေတွေထဲမှာမသက်မသာနဲ့လုပ်ငန်းဆောင်ရွက်နေရတယ်ရှိတယ်။ဒီကပ္ပနာတွေကလည်းဒီလိုဟာရှိနေပါတယ်ဆိုင်းနိုင်ငံတွေထဲမှာလည
်းဟုတ်ကဲ့ခမို့ကြဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အချိန်ကတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူး။အပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။